အမေရိကန်ပြည်ထောင်စုလူဝီစီယနာပြည်နယ်ဘက်မှာအပူပိုင်းမုန်တိုင်းဘယ်ရီကြောင့်ဖြစ်ပေါ်လာတဲ့တိမ်မြူတိမ်မဲတွေဟာဒီနေ့ကုန်းတွင်းပိုင်းကိုရွေ့လျားလာနေတယ်လို့မိုးလေဝသပညာရှင်တွေကပြောပါတယ်။ဘယ်ရီမုန်တိုင်းကြောင့်လေလေးမုန်တိုင်းတက်ခတ်ပြီးမိုးကြီးနိုင်တယ်လို့အန္တရာယ်ရှိတဲ့မုန်တိုင်းတစ်ခုဖြစ်လာလိမ့်မယ်လို့အမျိုးသားဟာရီကိန်းစင်တာကသတိပေးထားပါပါ။အမြင့်ဆုံးလေတိုက်နှုန်းတနားရီကို100ကီလိုမီတာအထိရှိနိုင်ပြီးကယ်ယူရန်ဘက်ကိုတနားရီ9ကီလိုမီတာနှုန်းနဲ့ဦးတည်ရွေ့လျားနေပါတယ်။မက္ကဆီကိုပင်လယ်ကွေးကနေဘယ်ရီမုန်တိုင်းတစ်ဖြည်းဖြည်းဝင်ရောက်လာနေတာနဲ့အမျှလူစီယန်နာပြည်နယ်နယူးအော်လင်းစ်မြို့ကမြို့ကံတွေကတော့သူတို့ရဲ့နေအိမ်လေးကိုမုန်တိုင်းကံကနေခံနိုင်အောင်ပြင်ဆင်နေကြပြီးရေခါကြိုတင်စုဆောင်တာတွေလည်းလုပ်နေကြပါသေးတယ်။မြို့တော်ဘက်ကတိုင်းရင်းသားဒေသကမှနေထိုင်ကြသူတွေကိုတော့နေရာကနေမဖြစ်မနေရွှေ့ပြောင်းဖို့တာဝန်ရှိသူတွေကညွှန်ကြားထားပြီးနယူးအော်လင်းစ်မြို့ကဒေသခံတွေကိုတော့နေအိမ်တွေကနေအပြစ်မဖက်ချဖို့တတိပေးထားပါသေးတယ်။ဒီနေ့တော့လာကြတဲ့ခီးသွွားဧည့်သည်တွေလည်းတောက်ကြနေကြတဲ့ကနေရာကနေထွက်ခွာသွားခဲ့ကြပါပြီ။ဒီနေ့စနေနေ့မှာတော့အလေးရင်ခီးစင်တချို့ကိုလည်းဖြတ်သိမ်းထားပါရဲ့။ဇေယီမုန်တိုင်းဟာဒီကုန်းတွင်းပိုင်းကိုဝင်ရောက်တဲ့အချိန်မှာအားကောင်းလာနေပြီးတော့ကဲယူတဲ့ဒေသကိုရိုက်ခတ်ချိန်မှာမုန်တိုင်းသတိပေးအဆင့်တက်အခြေအနေမှာရှိနေတယ်လို့အမျိုးသားဟာရီကိန်းစင်တာကခန့်မှန်းထားပါရဲ့။ဒီမုန်တိုင်းဟာဒီနေ့ရာသီဝင်ရောက်တဲ့ပထမဆုံးအတ္တလန္တိတ်ဟာရီကိန်းမုန်တိုင်းပဲဖြစ်ပါရဲ့ရှင်။